လူရုအခြေပြုအဖွဲ့အစည်းတွေနဲ့လူသားစိတ်ဓာတ်တွေကိုဖိနှိပ်ချွန်းနေထားတဲ့အထက်မှာမြန်မာနိုင်ငံလည်းပါဝင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဟီလာရီကလင်တန်ကဝေဖန်လိုက်ပါတယ်။လူသားချင်းစာနာကူညီရေးလုပ်ငန်းတွေလုပ်နေတဲ့လူရုအခြေပြုအဖွဲ့အစည်းဟာဒီမိုကရေစီလူအဖွဲ့အစည်းရဲ့ထောက်တိုင်တစ်ခုဖြစ်တယ်လို့မစ်ကလင်တန်ကပြောလိုက်တဲ့အကြောင်းကိုတော့ကိုသားညွန့်ကပြည့်ပြည့်စုံစုံပြောပြပေးပါလားရှင်
။ဒီမိုကရေစီပုံမျိုးတိုးတက်တဲ့လူအဖွဲ့အစည်းတရားအတွက်နိုင်ငံရေးနဲ့ဈေးကွက်လွတ်လပ်မှုအရေးပါတယ်လို့ပဲလူရုအခြေပြုအဖွဲ့အစည်းတွေရဲ့အရေးပါမှုကိုလည်းမေ့လို့မရဘူးဆိုပြီးတော့ဒီပိုလန်နိုင်ငံမှာလုပ်တဲ့နိုင်ငံတကာဒီမိုကရေစီဖိုရမ်မှာနိုင်ငံရေးဝန်ကြီးကလင်တန်ကပြောသွားခဲ့တာပါ။ကမ္ဘာဒီမိုကရေစီအသိုင်းအဝိုင်း Community of Democracy ဆိုတဲ့ပိုလန်အခြေစိုက်နိုင်ငံတကာဒီမိုကရေစီဆိုင်ရာအဖွဲ့အစည်းကဥဆောင်ကျင်းပတဲ့ဆွေးနွေးပွဲဖြစ်ပါတယ်။ဒီနှစ်မှာတော့လူလူချေပြုလူအဖွဲ့အစည်းတွေရဲ့အရေးကိုအဓိကထားပြီးတော့ဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံအပါအဝင်ဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာချိုးဖောက်မှုတွေရှိနေတဲ့နိုင်ငံတွေမှာလူလူချေပြုအဖွဲ့အစည်းတွေအပေါ်မှာတည်ရောက်မှုရှိနေတဲ့အနှောင့်အယှက်တွေကိုဆွေးနွေးခဲ့ကြပါတယ်အမေရိကန်နိုင်ငံချင်းဝန်ကြီးကလင်တန်ကတော့ကမ္ဘာနေရာအတော်များများမှာလူသားချင်းစာနာကူညီမှုလုပ်ငန်းတွေကိုလုပ်ကိုင်နေကြသူတွေဟာချင်းချောက်ခံရတာဖမ်းဆီးခံရတာအချို့နေရာတွေမှာဆိုရင်အသက်ခံရတာတွေတော့မှရှိတယ်လို့ပြောသွားပါတယ
် Some were not trying to change how their countries were governedMost were simply getting help to people in need, like the Burmese activists in prison for organizing relief for victims of Cyclone Nargis. Some of them were exposing problems like corruption.
တချို့ဟာအုတ်ချုပ်မှုအပြောင်းလဲလုပ်ဖို့ကြိုးစားသူတွေမဟုတ်ပါဘူး။အများစုဟာပြည်သူလူထုလိုအပ်ချက်တွေကိုကူညီဖို့တက်တက်ပါပဲ။ဥပမာမြန်မာနိုင်ငံမှာ Nargis Cyclone မုန်တိုင်းကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်လုပ်ကိုင်တဲ့မြန်မာတက်ကြွလှုပ်ရှားသူတွေဖမ်းဆီးထောင်ချခံရတာမျိုးပါတချို့ကတော့အစိုးရကိုယ်တိုင်ကတိုက်ဖျက်ရမယ်လို့ပြောနေတယ်အဂရီလိုက်စားမှုတွေလို့ပြဿနာတွေကိုဖော်ထုတ်ပြယုံပါပဲ
အခုဒီစနေဝဲကြီးတစ်ခုလုံးကိုမြန်မာနိုင်ငံကလူလူချေပြုအဖွဲ့တွေကတာဝန်ရှိသူအချို့လည်းတက်ရောက်ပါတယ်ဘာမကမ်ပိန်း UK ကဇူရဖန်လဲပေါင်တက်ရောက်ခဲ့ပါတယ
် High level democracy meeting တဲ့ democracy ကိုတိုးချဲ့နိုင်ဖို့အတွက်လိုအပ်တဲ့အရာတွေပေါ့နော် civil society လည်းလိုအပ်တဲ့new technology လေလို့အပ်တဲ့ the respect of human rights လေလို့အပ်တဲ့အလိုမျိုးပေါ့နော်အဲဒါကြောင့်တို့အကုန်လုံးဆွေးနွေးကြတယ
်မြန်မာနိုင်ငံနဲ့ပတ်သက်လို့အစိုးရကမကြာခင်ရွေးကောက်ပွဲတွေကျင်းပပြီးမဲ့ဆိုတာကြောင့်တစုံတရာအပြောင်းလဲရှိလာမလားလို့ဆွေးနွေးပွဲအတွင်းမှာမျှော်လင့်ခဲ့ကြသူတွေလည်းရှိတယ်လို့တွေ့ရတဲ့အကြောင်းဇူရဖန်းကပြောပါတယ်ဒါမှမဟုတ်လည်းသူ့ဘက်ကတော့ဒါကိုသဘောမတူပါဘူ
းလူခွင့်ရေးချိုးဖောက်မှုတွေကလည်းအများကြီးရှင်းနေစေဖြစ်ပါတယ်ဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်ကိုလည်းနေအဲ့အခြေချုပ်ထဲမှာပဲရှင်းနေရသေးတယ်ပြီးတော့ကျန်တဲ့နိုင်ငံရဲ့အကျဉ်းသားမထောင်ကျော်လဲသူတို့အခုထက်ထိမလွတ်သေးပါဘူးအဲ့ဒါကြောင့်ကျွန်မမြင်မှာတော့မြန်မာပြည်အခြေအနေပြောင်းလဲနေတာဆိုတော့တော့မဟုတ်သေးဘူ
းအမေရိကန်နိုင်ငံကြီးဝန်ကြီးကလင်တန်ကလည်းဒီမိုကရေစီစနစ်ရဲ့အခြေခံတောက်တိုင်တွေကိုအုတ်ချုပ်မှုဈေးကွက်နဲ့ဒီလူလူချေပြုအဖွဲ့အစည်းတွေကိုစံနှုန်းထားပြီးတော့ပြောခဲ့ပေမဲ့လို့ယူကောက်ပွဲတရက်ရှိုံနဲ့ဒီမိုကရေစီစနစ်လို့မဆိုနိုင်ဘူးဆိုပြီးတော့အခုလိုဒီဆွေးနွေးပွဲမှာပြောခဲ့ပါတယ
် Some of the countries engaging in these behaviors still claim to be democracies because they have elections But as I've said before democracy
တချို့တိုင်းပြည်တွေဟာယူကောက်ပွဲလုပ်ပြတာကိုအကြောင်းပြပြီးဒီမိုကရေစီရှိနေပြီဆိုတဲ့ပုံစံမျိုးလုပ်နေကြပါတယ်။ဒါပေမဲ့ဒီမိုကရေစီဆိုတာရွေးကောက်ပွဲထက်ပိုပါတယ်။အစိုးရတွေနိုင်ငံသားတွေအနေနဲ့ဒီမိုကရေစီရဲ့အခြေခံသဘောတရားတွေနဲ့နေတတူကရှင်သန်နေထိုင်နိုင်ပြီးအစိုးရအုပ်ချုပ်မှုရဲ့တာဝန်ဝတ္တရားတွေကိုလည်းလက်ခံဖို့လိုပါတယ်။ပြည်သူတွေကြောက်ရွံ့စေတာမျိုးဟာဒီမိုကရေစီမဟုတ်ပါဘူ
း။ဒီဆွေးနွေးပွဲကိုဇူလိုင်2ရက်ကနေပြီးတော့4ရက်နေ့အထိပိုလန်မှာကျင်းပသွားခဲ့တာပါ။အမေရိကန်ပြည်တော်စုအနေနဲ့ကတော့ဒီအခြားကုလသမဂ္ဂအသင်းအဖွဲ့တွေ၊နောက်ဒေသတွင်းဆိုင်ရာအစိုးရအဖွဲ့အစည်းတွေနဲ့အခြားစိတ်တူကိုယ်တူနိုင်ငံတွေနဲ့ပူးပေါင်းလက်တွဲဆောင်ရွက်သွားမယ်လို့နိုင်ငံရေးဝန်ကြီးကလင်တန်ကပြောခဲ့ပါတယ်။အကြက်တဲကြုံနေရတဲ့အခုလိုမျိုးဒီအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေ NGO တွေကိုကူညီနိုင်ဖို့အတွက်အမေရိကန်ပြည်တော်စုအနေနဲ့ဒေါ်လာ2,000,000မှတည်ပြီးတော့ရမငွေတရထားလိုက်ကြောင်းလဲဒီဆွေးနွေးပွဲအတွင်းမှာပဲ Miss Clinton ကကြေညာသွားခဲ့ပါတယ်ခင်ဗျာ။